ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီစေပါတီနဲ့ဖွဲ့စည်းထားတဲ့ရွေးကောက်ပွဲစည်းစက်ညှိနှိုင်းရေးဖိုးကော်မတီစည်းဝေးကိုဒီကနေ့နေပြည်တော်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှာကျင်းပခဲ့ရမှာအဲ့ဒီစည်းဝေးမှာကော်မရှင်ဥက္ကဋ္ဌဦးတင်အေးကရွေးကောက်ပွဲကိုရွှေ့ဆိုင်းဖို့သဘောထားရှိတဲ့အကြောင်းပြောလိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲရွှေ့ဆိုင်းဖို့စဉ်းစားရတဲ့အခြေအနေတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကအခုလိုပြောပါတယ်
။ Referendum ကမြို့တော်မှာတစ်ခုလည်းဖြစ်တာဘူး။အခုကနေရာကအနှံ့ဖြစ်နေတာပဲ။အကနေဒီနေ့ပါကြည့်လိုက်ပါလားနော်နေရာတွေကမှာတော့တသမာထက်မှတ်လို့မရပါဘူးအခုအများစုရဟာကြည့်လိုက်တဲ့အခါကျတော့ကန်ကွက်တာ NLD ပဲဒီကြကန်ကွက်လို့ရှိပါတယ်နံပါတ်2ရရှိရှိပါလို့ပြောလို့ရှိတယ်ချန်နယ်ပါတီတွေကတော့ကော်မရှင်ဆုံးဖြတ်တယ်ကိုပဲအကမ်းမပြောတယ်အချို့ပါတီကလည်းရုပ်ကပွဲရှိတယ်မရှိဘူးဆိုတော့ကော်မရှင်လုပ်ပိုင်ခွင့်မရလို့ပြောတယ်အဲဥပဒေအရလည်းဒီပဲအမှန်တရားပဲကော်မရှင်လုပ်ပိုင်မှုဖြစ်တဲ့ကြောင့်ကော်မရှင်ဆုံးဖြတ်လို့ရပါလေသို့တော်လည်းကော်မရှင်ဥပဒေထဲမှာလည်းရုပ်ကပွဲရဲ့တမတ်တဲ့ပတ်သက်တိုင်ပင်သနာတိုင်ပင်ရမယ်တိုင်ပင်နိုင်တယ်လို့ပြောတဲ့ကြောင့်ခေါ်တိုင်ပင်လာပါကျင်ကြဲချက်မကြောက်မိတော့ပါနဲ့
ဖွဲ့စည်းပုံအခြေခံဥပဒေကိုဆန္ဒခံယူပွဲကျင်းပတော့က2008ခုနှစ်နာဂဲမုံတိုင်းဖြစ်နေတာတောင်းလူမှုဆန္ဒခံယူပွဲပြုလုပ်ခဲ့တဲ့အတွက်လာမယ့်ရုပ်ကပွဲကိုအခုလိုရက်ရွှေဆိုင်မှာကိုကန့်ကွက်တယ်လို့ဒီကနေ့ရုပ်ကပွဲကော်မရှင်နဲ့ပြုလုပ်တဲ့စည်းဝေးတက်ရောက်ခဲ့တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ဗိုလ်လုံးမှုဆောင်ဦးဝင်းထိန်ကပြောပါတယ်
ဒီနေ့ကကော်မရှင်ဥက္ကဋ္ဌအဂျန္ဒာနှစ်ခုတင်ပြတယ်တစ်ခုကတော့ရုပ်ကပွဲတည်ငြိမ်အေးချမ်းမှုနောက်တစ်ခုကတော့ရုပ်ကပွဲကိုရက်ရွှေ့ဆိုင်မှုအတည်ငြိမ်အေးချမ်းမှုကတော့ကျွန်တော်ပြောပြရမလို့ရက်ရွှေ့ဆိုင်မှုကတော့ကော်မရှင်ဥက္ကဋ္ဌပြောတာကတော့ကိုနေရာမှာရေးကြည့်တယ်ဒီနေရာမှာမြေပြိုတယ်အဲ့ဒါတွေကြောင့်မလို့ရွှေ့ဖို့လိုရင်လုံးမယ်လုံကောင်းလုံးမယ်ရွှေ့ကျင်တယ်အဲ့တော့ကျန်ရည်တင်ပြရတော့ထားရတော့ကျွန်တော်ကတော့နာဂက်မှာတောင်က National Disaster ဖြစ်တာတော့မှပဲဒီလိုချုပ်2008ပဲဒီလိုအခြေခံဥပဒေကိုတွန့်လွှတ်ခဲ့တဲ့ဥစ္စာအခုဒီဟာအဲ့ဒါနဲ့ဆက်လို့ရှိရင်မပြောပါတော့။ဒါမှမဟုတ်ရွေးကောက်ပွဲရရှိတာကိုကျွန်တော်ကန့်ကွက်တယ်
။ဒီကနေ့တက်ရောက်ခဲ့တဲ့ကြံတဲ့ပါတီတွေကကိုယ်စားလှယ်တွေကထောက်ခံတာများတယ်လို့ဦးတင်အေးကပြောပါတယ်။ရွေးကောက်ပွဲကိုတနိုင်ကလုံးအတိုင်းအတာနဲ့ရွှေ့မယ်ဆိုရင်လက်ခံပြီးတော့နေရာကွက်လုပ်မယ်ဆိုရင်တော့လက်မခံဘူးလို့လည်းစီဝေးတက်ရောက်ခဲ့တဲ့ရခိုင်မျိုးသားပါတီဒုတိယဥက္ကဋ္ဌဒေါ်အေးနုစိန်ကပြောပါတယ်
။ကျမတို့ကတော့ချားနေပါတယ်။အလုပ်ပိုင်ခွင့်ဥပဒေပေါင်းထဲကလုံမယ်ဆိုရင်အဲဒါကတော့ကျမတို့အနေနဲ့အထွေထွေပြောစရာမရှိဘူး။ဒါပေမဲ့ဒီတနိုင်ငံလုံးဆိုင်ရာလုံမယ်ဆိုရင်တော့လုံတဲ့နေရာမှာလုံပြီးတော့ရွှေ့တဲ့နေရာမှာရွှေ့တာမျိုးတော့ကျမတို့လက်မခံနိုင်ဘူးဆိုတာတော့တင်ပြခဲ့ပါတယ
်။မျိုးသားဒီမိုကရေစီဖွဲ့ချုပ်ကကန့်ကွက်ပြီးကျန်တဲ့ပါတီတွေဖြစ်တဲ့ရခိုင်မျိုးသားပါတီမျိုးသားဒီမိုကရေစီအင်အားစုပါတီတိုင်းရင်းသားစီလုံးညွညွရေးပါတီတို့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့သဘောထားအတိုင်းဆုံးဖြတ်ရင်လက်ခံမယ်ဆိုတဲ့သဘောထားကိုပေးတယ်လို့သိရပါဗျ။ရွေးကောက်ပွဲကိုဘာကြောင့်မရွှေ့ဆိုင်းသင့်မှုဆိုတာကိုမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗိုလ်အလုံးမှုဆောင်ဦးဝင်းထိန်ကအခုလိုပြောပါဗျ။အ
ခုကကျွန်တော်တို့ကရွေးကောက်ပွဲလုပ်ချင်တယ်ဆိုတာသူတို့ program ရပါတီစီယူရေးတွေအကုန်လုံးပွက်ကြအောင်လုပ်ထားပြီးသား။ဒီကောက်ပွဲဖြစ်တဲ့အချိန်မှာကျွန်တော်တို့စီယူရေးက complete ပေါ့ပြည့်စုံသွားပြီ။ရွှေ့လိုက်ပြီဆိုကျွန်တော်အချိန်နဲ့အဟုန်ပြတ်သွားမယ်။နောက်ပြီးတော့ဒိုလောဖြစ်မယ်။နိုင်ငံတကာလည်းဘယ်လိုထင်မလဲကျွန်တော်တို့ကတော့ရုပ်ကပွဲကိုချမှတ်ရတဲ့စီကံနီးလမ်းနေကိုတော့ငနာရီနဲ့အညီလုပ်တဲ့အတွက်ကြောင့်မလို့ဒီရုပ်ကပွဲကိုရက်မရှိဘဲလုပ်ရင်ကျွန်တော်တို့ကပြတ်တာမရှိဘူးလို့ယူဆတယ
်။ပါတီပေါင်း60ကျော်ရှိရမှာပါတီ9ပါတီကကိုယ်စားလှယ်တွေနဲ့သာဆွေးနွေးတာဟာဒီပါတီတွေကကိုယ်စားလှယ်ဥယျာဉ်များတာအပြင်ရုပ်ကပွဲစိစက်ညီနိုင်ရေးအဖွဲ့မှပါတာကြောင့်ဖြစ်တယ်လို့ဦးတင်အေးကပြောပါတယ်။ရုပ်ကပွဲကိုဘယ်တော့ကျင်းပမယ်ဆိုတာကိုဒီညဒါမှမဟုတ်မနက်ဖြန်လောက်မှထုတ်ပြန်ကြေညာသွားမယ်လို့ဦးတင်အေးကပြောပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်내တိုင်းတွေကမြို့နယ်33မြို့နယ်ကကျေးရွာပေါင်း400နီးပါးမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတာကြောင့်အဲ့ဒီကျေးရွာပေါင်း400နီးပါးကိုရွေးကောက်ပွဲမကျင်းပတိုင်းတဲ့နေရာတွေဖြစ်မင်းညကထုတ်ပြန်ထားပါတယ်ခင်ဗျာ